က်ပရမ်းမြို့မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေကိုဒီကနေ့မေလ26ရက်နေ့မှာရုံးထုတ်စစ်ဆေးရမှာကျောင်းသားအားလုံးကိုလက်နှစ်ဖက်လက်ထိတ်ခတ်ပြီးရုံးထုတ်လာတဲ့အတွက်ရုံးရင်းဆန်ခတ်မှုတွေဖြစ်ခဲ့ရတယ်လို့မိသားစုတွေကဆိုပါတယ်ဒီကနေ့မှာတော့တရားစွဲဆိုခံထားရတဲ့ကျောင်းသားတွေဖက်ကရှင်းနေတွေကအပြန်အလှန်စစ်ဆေးမေးမြန်းမှုတွေကိုစတင်ဆောင်ရွက်ခဲ့ပါတယ်အကြောင်းစုံကိုတော့ထိုင်းအခြေစိုက် VOA သတင်း6မှာ AA မှာကခုလိုသတင်းပေးပို့ထားပါတယ်
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တပိတ်မောက်ချီတက်ခဲ့တာကြောင့်ဖမ်းဆီးခံထားရတဲ့ကျောင်းသားတွေကိုတာယာဝတီခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ရမှာတရားလိုကိုစစ်မေးခြင်းပြီးဆုံးသွားတဲ့အတွက်ကျောင်းသားတွေဘက်ကရှေ့နေတွေကအပြန်အလှန်စစ်ဆေးမေးမြန်းတာတွေလုပ်ခဲ့ကြရလို့ဆိုပါတယ်။တရားရုံးကိုသွားတဲ့လမ်းတစ်လျှောက်မှာကျောင်းသားတွေရဲ့လက်နက်ဖက်လုံးကိုလက်ထိတ်ခတ်ထားတဲ့အတွက်အဆင်မပြေဖြစ်ခဲ့ရတယ်လို့ရုံးရင်ဆန်ခတ်မှုတွေဖြစ်ခဲ့ရကြောင်းအဖမ်းခံနေရသူတဦးဖြစ်တဲ့မဟန်နီဦးရဲ့ဖခင်ဖြစ်သူကပြောပါတယ်။
အခုကဒီနေ့ကတော့တရားလိုကိုတရားလိုအဓိကစင်မေးချက်ပြီးသွားတဲ့အတွက်ကြောင့်ကျွန်တော်တို့ပြန်လည်စင်မေးခြင်းကျွန်တော်တို့ဘက်ကနေတော့ပြန်လည်စစ်နေတယ်ပြန်လည်စင်မေးခြင်းကိုလုပ်နေပါတယ်အခုတစ်ခေါက်ကတော့ထူးခြားတာကတော့ဗျာတဦးချင်းလက်ထိတ်ခတ်ထားတယ်ယောက်ျားလေးတွေကိုလေ62ယောက်လုံးကိုလက်ထိတ်ခတ်ထားတယ်တဦးချင်းစီခတ်ထားတယ်ဟိုတော်တော်စိုးစိုးဝါးဝါးလုပ်တယ်ဗျာအဲ့ကလေးတွေကလက်ထိတ်ခတ်ထားတဲ့ခါကျတော့ပစိုးချွတ်တာတော့မှပဲဝတ်လို့မရအောင်လို့အတင်းတွန်းခေါ်သွားတယ်ရှင်နေတွေရောအကုန်လုံးပေါ့နော်မိသားစုတွေရောအကုန်လုံးလာတဲ့လူတွေရောအကြီးတယ်အော်ကြပြူကြတော့မှသူတို့ဘက်ကနည်းနည်းလေးကိုနင့်တက်သွားတယ်လူကျောင်းသားလေးတွေလူတွေကိုတော့တရားရုံးရောက်တဲ့အချိန်ကြီးလက်ထိတ်ချုပ်မပေးဘူးသူတို့လက်ထက်ရောက်တဲ့လူကိုသူတို့လုံးချင်တာလုံးမယ်ဆိုတဲ့လက္ခဏာမျိုးဖြစ်နေတယ
်ဒီကနေ့မှပဲပြီးခဲ့တဲ့ရုံးချင်းတုန်းကအာမခံပေးထားတဲ့အသက်မပြည့်သေးတဲ့ကိုအောင်မင်းခိုင်ကိုလည်းကလေးတငယ်တရားရုံးမှာစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်အချင်းထောင်ထဲမှာတော့ကျောင်းသားကျောင်းသူတချို့ဟာသူတို့ကိုဖမ်းဆီးခဲ့ခြင်းကရိုက်နှက်ထားတဲ့ဒဏ်တွေကြောင့်ခေါင်းကိုက်ခြင်းခေါင်းမူးဝေခြင်းဝေဒနာတွေနဲ့မဟန်နီဦးအပါဝင်ကျောင်းသူ2ဦးကတော့အရေးပြားရောဂါတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတယ်လို့လည်းသူကပြောပါတယ်။အ
ဲကိုမင်းသစ်တို့ဘာလို့ကအစလေအဲခေါင်းကိုက်မှုတွေအတွင်းမှာဖြစ်နေတဲ့ခါကျတော့အများတန်းလူနာတာဒီလိုတစ်ခါတည်းဖြစ်တာမျိုးမဟုတ်တော့မလဲတစ်ချက်တစ်ချက်မှာဖြစ်လာတယ်လေအဲလိုတန်းတန်းဖြစ်တယ်ဖြစ်ကြတယ်အများစုပေါ့ဗျာအဲအကုန်ခေါင်းကိုက်ခံရတဲ့သူအများစုကတော့အဲလိုပဲဘာကြောင့်လဲဆိုတော့သူတို့ရိုက်တဲ့လက်နဲ့ကိုယ်တိုင်ကဒါအတွင်းတီအောင်လုပ်တဲ့လက်နဲ့ကိုဗျာအန်ဒီတို့ဖြိုးဖြိုးတို့မိန်းကလေးတွေတဲမှာတော့ဒီသဘောလုံးမှာအလတ်ကြီးသဘောမျိုးလိုနဲ့အနာတွေပေါက်နေတယ်ဗျအရေပြားလေအရေပြားနဲ့ပတ်သက်တဲ့ရောဂါဝေဒနာတစ်ခုဆွဲကတ်တာမျိုးကိုတွေ့ခဲ့ရတယ်ကိုယ်တိုင်နဲ့ဖြိုးဖြိုးဆိုရင်လည်းသူတို့ရဲ့ဒီလက်မောင်းနဲ့လက်တစ်ခုလုံးမှာအဲ့ဒီလိုတွေ့ခဲ့ရတယ်ဗျအမီပြောက်တွေဖြစ်ပြီးတော့လေအဖို့တွေပါဖြစ်နေတယ်သူတို့လုံးဝတာဝန်ယူတာမရှိဘူးဗျာအနီးဦးဆိုလဲသူကညာဘက်တစ်ခုလုံးကလက်ပြင်တစ်ခုလုံးပါအဲ့လိုအရေးသားကိုဖောင်းပြီးအဲ့မှာအနီးကွက်ကြီးတွေဖြစ်တယ
်ပြီးခဲ့တဲ့ရုံငိမ့်နေတုန်းကတာယာရီတရားရုံးရှေ့မှာတကူတော်ဆန္ဒပြခဲ့တဲ့ကိုဝင်းလိုင်ကိုတော့ပုံမှန်905ခခွေးနဲ့အမှုဆွဲပြီးမနေ့ကတာယာရီအချင်းထောင်ကိုပို့လိုက်ပါတယ်ကျောင်းသားတပိတ်နဲ့ဆက်နွယ်ပြီး ARD တပိတ်စစ်ကြောင်းမှာကုညီဝင်းရံခဲ့သူတက္ကသိုလ်ကဆရာတဦးကိုလည်းဒီအပိုင်းအတွင်းမှာပဲအလုတ်ကျန်းတဲ့ထောင်နဲ့3လချမှတ်ခဲ့ပါတယ်ရှင်